ကမ္ဘာမြေတွေ့မြန်မာပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျှော်မြင်ကြီးမှုကိုပြသတဲ့နိုင်ငံတော်သချင်းရဲ့ခြေစဉ်ပိုက်ဟာနိုင်ငံသားတိုင်းလိုက်နာထိမ့်သိမ်းစောင့်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြန်မာနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတ ဲ့တခြင်းတို့ဖြစ်လာပါပြီနိုင်ငံသားတိုင်းဟာနိုင်ငံတော်တခြင်းရဲ့ခြေစင်းပိုင်မှာပါတဲ့တရားမျှတခြင်းလွတ်လပ်ခြင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမျှတပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်အဲ့ဒီအမွေအနှစ်တွေကိုထိမ့်သိမ့်ရှောက်ရှောက်နိုင်မှကဘာမကြေသေး၍မြန်မာပြည်ကြီးတည်ရှိနေမှာပဲဖြစ်ပါတယ်ကဘာမကြေမြန်မာပြည်ကြီးဖြစ်ဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာစနစ်ရှိရမယ်ဆိုတာကိုကျွန်တော်တင်ပြနေတာဖြစ်ပါတယ်တကယ်တော့လွတ်လပ်တဲ့သတင်းစနစ်ဆိုတာဟာအဲ့ဒီလူ့အဖွဲ့အစည်းမှာသတင်းအမှန်တွေဖြစ်ပေါ်ဖို့ပဲဖြစ်ပါတယ်သတင်းအမှန်တွေဖြစ်မှပြဿနာတွေပေါ်အမှန်တိုင်းသုံးသပ်သိရှိအဖြေရှာနိုင်မှာဖြစ်ပါတယ်သတင်းမှန်တွေပေါ်ထွက်နိုင်ဖို့သတင်းအမှန်တွေရှိနေဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာစနစ်ကိုအမြဲရှိနေရမှာဖြစ်ပါတယ်ဒါဟာအင်တာမအရေးကြီးတဲ့အကြောင်းကိုနိုင်ငံရေးအကျဉ်းသားတွေဖြစ်ခဲ့တဲ့ကျွန်တော်တို့ဟာကောင်းကောင်းကြီးသဘောပေါက်ပါတယ်သတင်းမှန်တွေရှိမှကျွန်တော်တို့ရဲ့ခံယူချက်တွေယုံကြည်ချက်တွေပို့ပြီးတော့ပြတ်သားခိုင်မာအားကောင်းလာမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဟာသတင်းအမှန်တွေရဖို့အတွက်အမြဲတမ်းကြိုးစားနေကြရပါတယ်သတင်းကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေအဲ့ဒီသတင်းတွေဟာမှန်ကန်နေဖို့အတွက်တိတ်ကိုအရေးကြီးပါတယ်သတင်းကောင်းရင်လဲအဲ့ဒီသတင်းပေါ်မှာအမှန်တိုင်းသုံးသပ်နိုင်မှာဖြစ်တယ်လို့သတင်းဆိုရင်လဲဘာကြောင့်ဖြစ်တယ်ဆိုတာဝေဖန်အကဲဖြတ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဟာရှေ့အတိုင်းစာကိုတွက်ဆနိုင်ပြီးအချင်းတော်နဲ့မှာငါတို့ရေရှည်ဘယ်လိုယက်တီအောင်ကြိုးစားရမယ်ဆိုတဲ့ခွန်အားတွေကိုပါမွေးယူကြရတာဖြစ်ပါတယ်။အချင်းတော်နဲ့မှာသတင်းမှန်ရရှိဖို့ကြိုးပမ်းရင်းနောက်ဆုံးမှာတော့ကျွန်တော်တို့ဟာရေဒီယိုတလုံးကိုရအောင်တွင်းကြရပါတော့တယ်။အဲ့ဒီရေဒီယိုကိုအသုံးပြုပြီး BBC VOA ကသတင်းတွေအပြင်ကျွန်တော်တို့ရဲ့ခွန်အားစိတ်အားတွေပြီးတဲ့ DBB သတင်းဌာနကသတင်းတွေကိုလည်းရရှိခဲ့ပါတယ်။အဲ့ဒီအချိန်က1994-95ကာလဖြစ်ပါတယ်။ကျွန်တော်တို့ဟာ BBC VOA DBB ကသတင်းတွေကိုရေဒီယိုနဲ့နားထောင်ပြီးပြန်လည်ကူးယူအဲ့ဒီနောက်နိုင်ငံရေးအကျဉ်းသမားများစွာရှိတဲ့ကျွန်တော်တို့ပတ်ဝန်းကျင်ထဲမှာစနစ်ကျပြန်လည်ဝင်ငှဖတ်ရှုကြပါတယ်။ကျွန်တော်တို့ဟာသတင်းစာလို့ဆိုနိုင်တဲ့သတင်းစာမဟုတ်ရင်တော့သတင်းစင်လို့ဆိုနိုင်တဲ့ရေဒီယိုကနေ့စဉ်သတင်းတွေကိုကူးယူပြီးအပတ်စဉ်တနင်္ဂနွေနေ့တိုင်းအချင်းတော်နဲ့မှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေစီကိုဖြန့်ချပါတယ်အဲ့ဒီသတင်းစီရဲ့နာမည်ကိုသတင်းမှတ်တမ်းလွှာလို့ပေးထားပါတယ်ကျွန်တော်တို့အဖွဲ့ဟာသတင်းမှတ်တမ်းလွှာကိုထုတ်ဝေရင်သတင်းအမှန်တွေကိုပို့ပေးရပါတယ်သတင်းအမှန်တွေယူဆောင်ပေးလာမဲ့ရေဒီယိုကိုကျွန်တော်တငယ်ချင်းတူကသူနီးသူခံနဲ့အချင်းထောင်ထဲကိုတွင်းခဲ့တာဖြစ်ပြီးကျွန်တော်ကိုပေးလိုက်တဲ့အချိန်မှာတော့ကျွန်တော်ဟာအင်မတန်စိတ်လှရှားရပါတယ်ဘာကြောင့်လဲဆိုတော့ရေဒီယိုတည်တည်လေးဟာကျွန်တော်တို့ကိုတကဘာလုံးနဲ့ဆက်သွယ်ပေးမှဖြစ်လို့ပါပဲကဘာကြီးကိုကျွန်တော်တို့ဘေးနားမှာခင်းကျင်းပြတ်တတော့မှာဖြစ်လို့ပါပဲဒီအတွက်ကျွန်တော်ဟာရေဒီယိုကိုစတင်နားထောင်လိုက်တဲ့အချိန်မှာတော့အတော်လေးရင်ခုန်ပါတယ်ပထမည6နာရီမှလာတဲ့ VOA line ကိုကျွန်တော်ရှာတွေ့ပါတယ်အဲ့ဒီရေဒီယို line ကကြီးညာတဲ့သူရဲ့အသံကိုကြားရတာဟာကျွန်တော်အတွက်အတော်ကြည်နူးစရာကောင်းပါတယ်နောက်တော့ည8:15မှာ BBC ရဲ့အသံကိုကြားရပါပြီအတော်ကိုစိတ်လှုပ်ရှားစရာပါပဲစိတ်လှုပ်ရှားစရာအကောင်းဆုံးကတော့အဲ့ဒီနေ့ည9:00မှလွှင့်တဲ့ Norway နိုင်ငံက DBB လို့ခေါ်တဲ့ဒီမိုကရက်တစ်မြန်မာအသံရေဒီယိုလိုင်းပဲဖြစ်ပါတယ်။အဲ့ဒီလိုင်းကိုရှာရတာဟာအင်မတန်မှခက်ခဲမယ်လို့ကျွန်တော်နားလည်ထားပါတယ်။ဒါပေမဲ့ကျွန်တော်အတွက်ကံကောင်းခြင်းလို့ပြောရပါမယ်။ကျွန်တော်ဟာအဲ့ဒီလိုင်းကိုမနစ်ပိုင်းတင်မှာပဲရှာဖွေတွေ့ရှိသွားပါတယ်။အသံဟာတိုးလုံးပေမဲ့ကျွန်တော်နားထဲမှာတော့ကြီးကြီးလင်းလင်းကြားနေရပါတယ်။အဲ့ဒီတုန်းက DBB ကိုစတင်ခဲ့သူတည်းရဲ့အသံကိုကျွန်တော်ယနေ့အထိမမိနိုင်ပါဘူး။ဒါတွေဟာအချင်းတော်တွေကနေပြင်ပရှိလွတ်လပ်တဲ့သတင်းမီဒီယာတွေကိုစတင်ထိတွေ့ရပြီးကျွန်တော်တို့အတွက်အင်မတန်မှစိတ်ခွန်အားတွေဖြစ်စေခဲ့ပါတယ်။ဆိုလိုချင်တဲ့သဘောကနိုင်ငံရေးအကျဉ်းသားဘက်နဲ့ရေရှည်ရည်တည်နိုင်မှုအတွက်ကိုယ့်ရဲ့ယုံကြည်ချက်ခံယူချက်တွေကိုအခိုင်အမာတည်ဆောက်နိုင်မှုအတွက်ကျွန်တော်တို့ဟာသတင်းအမှန်တွေလိုအပ်တယ်ဆိုတာပါပဲ။အဲ့ဒီသတင်းအမှန်တွေဖြစ်နေသမျှကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေအပြန်အလှန်ဆွေးနွေးသုံးသပ်ကြရင်ကျွန်တော်တို့ဟာအနာဂတ်ကိုဘယ်လိုပုံဖော်မလဲဆိုတာခန့်မှန်းနိုင်မှုဖြစ်ပါတယ်။အဲ့လိုပုံပေါ်လာမဲ့အနာဂတ်အတွက်ကျွန်တော်တို့ဟာအင်အားတွေဘယ်လိုစုစည်းပြီးဘယ်အတိုင်းတာထိကူးခတ်ရမယ်ဆိုတာကိုလည်း တည်ရှိနိုင်မှုပဲဖြစ်ပါတယ်။ဒါကြောင့်လွတ်လပ်တဲ့သတင်းစနစ်ဟာသတင်းမှန်ကိုဖော်ထုတ်ပေးပြီးတော့လူအဖွဲ့အစည်းမှရှိတဲ့လူသားတိုင်းအတွက်အနာဂတ်ကိုပုံဖော်ဖို့အဲ့ဒီအနာဂတ်တွေအတွက်ခွန်အားတွေမွေးဖွဲ့ဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုနမူနာပြကျွန်တော်တင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ။